ရောင်နဲ့မန္တလေးလိုမြို့ကြီးတွေကအများပြည်သူပိုင်နေရာတွေမှာရခိုင်မုံတီးရဲ့လူမျိုးရေးပဋိပက္ခလှုပ်ဆော်စာတွေထွက်လာပါတယ်။အခုလိုပြည်သူအချင်းချင်းကြားမှာပဋိပက္ခဖြစ်အောင်ဖန်တီးနေတဲ့အပေါ်ဘလို့သဘောထားအမြင်တွေရှိနေကြပါသလဲ။ရန်ကုန်ကပေးဖို့ထားတဲ့သတင်းကိုနတ်နောင်ပြောပြပါပါ
။မန္တလေးမြို့ပေါ်မှာရခိုင်မုံတီးရဲ့လှုပ်ဆော်စာတွေကိုအများပြည်သူပိုင်နေရာတွေမှာကတ်ထားတဲ့ပုံတွေအခုရက်ပိုင်းထဲအွန်လိုင်းဆံမျက်နှာပေါ်မှာပြန့်နှံ့နေပါတယ်။ရှန်ကုန်မြို့မှာရှိတဲ့စားသောက်ဆိုင်တချို့မှာလည်းလူမျိုးရေးပဋိပက္ခလှုပ်ဆော်စာတွေကလာတာတွေ့ရပါတယ်။ပြည်သူတွေကြားမှာသွေးခွဲဖို့လူမျိုးရေးဘာသာရေးမှိုင်းတိုက်မှုတွေကအရင်ကတည်းကရှိနေခဲ့ပြီးအခုအနွေဦးဒေါ်လာရေးကလာမှာလည်းတာရီဆက်ရှိနေတယ်လို့စင်နဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ်
။အခုလည်းဒီရခိုင်ကိုအဲ့လိုပုံစံမျိုးပဲလှုပ်တာပါပဲ။ဒီလူတွေကိုရခိုင်ကိုမုန်းအောင်တော့ပြီးတဲ့ခါကျတော့သတင်းမှားကြီးထက်လွင့်နေအချင်းချင်းကိုရန်တိုက်ဖို့လုပ်တဲ့ဟာမျိုးတွေလူတွေကြားထဲမှာအဲ့လိုဝါရပြန့်မှိုက်တဲ့ဟာလုပ်တယ်။တော့ဒီဖစ်ပွဲမှာဖစ်တိုက်လို့မနိုင်တော့ဘူးဆိုလို့ရှိရင်ပြည်သူတွေကိုဖိနှိပ်ပြတယ်ပြည်သူတွေကိုတတ်ဖြတ်ပြတယ်။ဒါတိုင်းသားဒေသတွေမှာလည်းအများကြီးဖြစ်ပြီးသွားပြီ။တော့တိုင်းသားဒေသတွေမှာဖစ်ရှုံးနဲ့ရှုံးမီဖွာနဲ့ဒီရွာတွေဝင်ပြီးမီးရှို့တယ်ဖျက်ဆီးတယ်ဆိုတဲ့ဟာမျိုးပဲ။ဒီလိုအမုန်းမျိုးတွေဖြစ်လာအောင်လို့ဟိုလူတွေကြားထဲမှာသူတို့ကဖိနှိပ်ရအောင်တွေးထူဖို့အတွက်လုပ်နေတဲ့ဟာတွေ။ဒါပေမဲ့ဒီနယူတော်လိုင်းကာလမှာတော့ကျွန်တော်တို့လည်လာမိသလောက်ကဒီဘာသာရေးလူမျိုးရေးတွေးထူလှုံ့ဆော်မှုတွေကတော်တော်ကိုအလုပ်ဖြစ်တဲ့အနေအထားမှာမြင်ရတယ်ဒီကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဒါတွေကဒီဗမာဖစ်တက်ဖက်ဖစ်ဖစ်တက်ကနေပြီးတော့ရှုံးလာတာဒီလူတွေကြားထဲမှာမှိုက်တိုက်တာဖူတာကိုလည်းရှင်းရှင်းမြင်ပြီးလာပြီးတော့ဒီဖက်ဖစ်တွေဖက်ရှုံးနေတဲ့ဟာပေါ်မှာလည်းလူတွေကဝမ်းသာနေကြပြီးသားအဲ့တော့သူတို့ဘလို့ပဲဒီအမုန်းတရားတွေလို့လို့အဲဒီပြည်သူအများစုကတော့ပါဖို့မရှိ
အများပြည်သူကြားပြန့်နှံ့နေတဲ့စာရီမှာမြို့နေလူတို့ကိုကိုးစားပြုဖော်ပြထားပေမဲ့ဒေသခံတွေကိုယ်တိုင်ကဒီလိုစာရီကိုဘသူဘဝလိုက်လံကတ်ထားတယ်ဆိုတာမသိကြပါဘူးအခုလိုရခိုင်မုံတီးရဲ့လုံစော်စာရီကိုကတ်ထားတယ်ဆိုပေမဲ့ပြည်သူအချင်းချင်းကြားမှာတော့ဆက်ဆံရေးပုံမှန်ဖျက်ဆီးနေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့ရခိုင်အမျိုးသားတူကပြောပါတယ်
ကတော့ဒီကနေ့ဘာလို့ဒီညမနိုင်မှရှက်အဲ့ဒါကြောလေဒီလူတွေကိုအချင်းချင်းတွေးခွဲပြီးအောင်ရှုတာရှိတယ်ဆိုတော့အာဒီကစက်တက်ကလည်းဒီလူဟာလည်းဒီလိုပုံပေါ်တဲ့ဟာမျိုးပေါ့လေဒါမျိုးကိုပြီးတိကျမိတယ်ပေါ့ပြီးသူချင်းတောင်မှတော့အပြေးမောက်ပါပဲဦးဇူရောကျွန်တော်တို့လည်းဒီမှာဒီတက်ကွက်ချက်မှာနေတဲ့အချိန်မှာလည်းအေးစီးပါပဲဟိုမှာပြီးတော့ဟန်ဒီကျော်အခုကလာမှာဟိုလူတွေကဒီဖိနိတ်ခံနေရတဲ့ကာလပေါ့လေလူတွေအချင်းချင်းတက်တက်နေတဲ့ကာလမှာတော့ဟိုအချင်းချင်းညှိမှုကိစ္စကိုထားပါအောင်ဒီနေ့ရတော့ညီကဘောရောလူပြေလောင်းနိုင်ကျူလာနေကြရဲ့ဆီပေါ့အဲဆိုတော့ဒီလိုလူတွေကြမှာမုန်းပြတွေကိုဆက်ပြီးပြီးတော့ဒီရန်တိုက်ပြေးရဲ့ဆိုတော့ပုံမျိုးပြောလို့ဆိုရှင်ဒီဘူးလာမှာလို့ဒီလိုမျိုးတော့ဘာကြီးခိုင်လူရတော်တော်များများလာတယ်ပေါ့လေသူတို့ဒီခိုင်စပွဲသာလာမှာမျိုးဒီလိုဆွဲချောင်းလာရတဲ့လူကြီးရဲ့ဆိုတော့အဲကြောင့်လည်းဖြစ်ပါလိမ့်မယ
်ရှိခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်တချို့ဒေသခံတွေရှန်ကုန်မြို့ကိုအခုရက်ပိုင်းနဲ့ပြောင်းရွှေ့နေထိုင်တာတွေရှိလာနေတာပါလူမျိုးရေးမုံတင်မှုဝါဒဖြန့်နေတဲ့အပေါ်ပြည်သူတွေသတိရှိကြဖို့ကိုလည်းကိုသက်ဆွေဝင်းကတိုက်တွန်းထားပါတယ
်အများစုသောပြည်သူကိုတော့ကျွန်တော်ဖိတ်မပူသို့သောလူနည်းစုဖြစ်ကြတဲ့ဒီအဖွဲ့အယောက်တွေဖစ်တဲ့လက်ကင်ထုတ်တွေဒီကောင်တွေကနေပြီးတော့ဒီပြည်သူတွေကြားထဲမှာလုံမဲ့မှွေမဲ့ပြဿနာတွေကိုတော့ကျွန်တော်တို့သတိကြီးကြီးထားပြီးတော့ကိုင်တွယ်နိုင်ဖို့လိုလိမ့်မယ်ပြည်သူတွေအနေနဲ့လည်းဒီလိုဟာမျိုးတွေမှာမယုံကြဘဲနဲ့ဒီသတိကြီးကြီးနဲ့သွားဖို့လိုလိမ့်မယ်ပြီးတော့ကျွန်တော်တို့ရဲ့ဒီအနာဂတ်မျှော်မှန်းထားတဲ့ပြည်တော်စုဆိုတာတော့လူမျိုးတွေအားလုံးတန်းတူညီတူသွားရမယ်ဘာသာတရားတွေအားလုံးတစ်ခုနဲ့တစ်ခုနဲ့ခွဲခြားဆက်ဆံမှုမရှိဘဲနဲ့ဖီဖီလုံးလုံးရှိရမယ်လူမျိုးတွေတရားထဲမှာလည်းကျွန်တော်တို့ဒီခွဲခြားဆက်ဆံမှုတွေကျင်းရမယ်ပြီးတော့တန်းတူညီတူရှိတဲ့ကိုယ်ပိုင်ပြဌာန်းခွင့်ရှိတဲ့ဖက်ဒရယ်နိုင်ငံတစ်ခုထူထောင်မှုအတွက်ရှိရတဲ့ကြောင့်မို့လို့ဒီဒီဟာကိုလည်းကျွန်တော်ပြည်သူတွေကြားထဲမှာနားလေလက်ခံပြီးတော့ရှိရမယ
်ချစ်ခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအေးအေးရခိုင်တပ်တော်ကပြစ်ခတ်တိုက်ခိုက်လိုက်တဲ့စစ်ကောင်စီတင်မောနှိမ့်မြုပ်သွားပြီးတော့အဲ့ဒီအထဲမှာကလင်းငယ်တွေအပါအဝင်စစ်တပ်မိသားစုဝင်တွေရာနဲ့ချီပဝန်းနေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါအဲ့ဒီနောက်ဆက်တွဲရန်ကုန်နဲ့မန္တလေးမြို့မှာရခိုင်မုံတီးရဲ့လူမျိုးရေးပဋိပက္ခလုံဆော်စာရီကိုလိုက်လံကတ်ထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြောက်ဦးကြောက်တော်တောင်မြို့လက်ဝဲနဲ့ပောက်တော်မြို့ကိုအေးအေးတို့သိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတချို့နေရာတွေမှာလည်းတိုက်ပွဲအခြေအနေကြောင့်နေအိမ်မတည်ငြိမ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။